ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မကြာသေးခင်ကမြန်မာနိုင်ငံခီးစဉ်ပေါ်အရှေ့တောင်အရှေ့နိုင်ငံများအထင်အာဆီယံဖွဲ့ဝင်တွေကြားမတူတဲ့သဘောထားအမြင်တွေနဲ့စိုးရိမ်မှုတွေရှိနေတဲ့အကြောင်းမလေးရှားနိုင်ငံကြီးဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့နေ့ရက်ကြာခီးစဉ်ဟာအာဏာသိမ်းထားတာကိုအတိအမှတ်ပြုရရောက်မှာကိုစိုးရိမ်နေကြောင်းမတော်တင်မှုလို့ယူဆသူတွေရှိတဲ့အကြောင်းမလေးရှားနိုင်ငံကြီးဝန်ကြီးဆက်ဖူရင်အဗ်ဒူလာကကြာသာပတင်းမှာတင်တောက်တွေကိုပြောလိုက်ကြပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်ပကနိုင်ငံကောင်းဆောင်တူရဲ့ပထမဆုံးခီးစဉ်ဖြစ်သွားရောက်ခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ခီးစဉ်ပေါ်ပြည်တွင်းပြည်ပတချို့လှုပ်ရှားသူတွေနဲ့လူခွင့်ရေးဖွဲ့ရဲ့ကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးကတော့ဆီယာနာမန်နီကိုအတိအမှတ်ပြုဖို့မဟုတ်ဘဲနိုင်ငံဆက်ဆံရေးအတွက်ရည်ရွယ်ချက်ဖြစ်တဲ့အကြောင်းခီးစဉ်ဆုံးသက်ပြီးခဲ့တဲ့ဇင်ဘတ်ကမှပြောဆိုထားပါတယ်။မလေးရှားနိုင်ငံကြီးဝန်ကြီးကတော့ကမ္ဘောဒီးယားနိုင်ငံရဲ့အကြီးအကဲဖြစ်သွားရောက်ခွင့်ရှိတာမှန်ပေမဲ့ကမ္ဘောဒီးယားနိုင်ငံဟာအာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတာကြောင့်ခီးစဉ်နဲ့ပတ်သက်လို့ကြံဖို့ဝင်နိုင်ငံတွေနဲ့အရင်တိုင်ပင်သင့်တဲ့အကြောင်းပြောဆိုခဲ့တာပါ။ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်မှာအောင်မြင်မှုတစုံတရာရတယ်လို့မထင်တဲ့အကြောင်းလဲမလေးရှားနိုင်ငံကြီးဝန်ကြီးကပြောဆိုသွားပါတယ်။